တောင်ကိုရီးယားနိုင်ငံမှာတော့ဒီချိန်မှာစတင်ခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုစတင်ခဲ့လို့ထပ်မပြတ်ခင်အမြန်ကာကွယ်ဆေးထိုးနိုင်ဖို့လုံမနေပါပြီ။ဒီချိန်မှာကူးစက်မှုများနေတဲ့အခုမျိုးကွဲဗိုင်းရပ်စ်ပိုးစစ်ပိုးပထမဆုံးကူးစက်ခံရသူတချို့စတွေ့တယ်လို့တောင်ကိုရီးယားယာရှိတွေအနေနဲ့ဒီနေ့မှပဲကြေညာလိုက်ပြီးမှအခုလိုလူထုကြားကာကွယ်ဆေးထိုးအစီအစဉ်အမြန်လုပ်ဖို့ကြေညာလိုက်ကြတာပါ။တောင်ကိုရီးယားရဲ့ KCDC ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကလက်ရှိကကူးစက်မြန်နေတဲ့ဒီဗီဇပြောင်းမျိုးကွဲတစ်ခုဒီဇင်ဘာ22ရက်တုန်းကလန်ဒန်ကနေဝင်လာတဲ့ခီးတဲ့သုံးမှစတွေ့ခဲ့တာလို့ဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီ KCTC ဌာနညွှန်ကြားမှုဂျုံအွန်ကျုံက
현재 시행 중인 영국발 항공편 운항 중단은
ဒီချိန်ကနေတရက်လေးရင်တွေကိုနောက်တစ်ပတ်လောက်ထပ်ပိတ်ထားဖို့ဆုံးဖြတ်လိုက်ပါတယ်။တစ်ချိန်တည်းမှာဒီလေးရင်တွေရပ်ထားတာကိုဆက်ထားမထားအချိန်တွေကိုဆက်လက်စောင့်ကြည့်သွားပါမယ်လို့ကိုရီးယားလိုပြောသွားတာပါ။ဒီဒီတိုင်ကနေလင်းတွေပြည့်ပြည့်မှုကိုဇန်နဝါရီ9ရက်နေ့တွင်းမြင်ထားပြီးဒီဒီတိုင်ချင်းဒီဗီဇပြောင်းမျိုးကွဲစ်တွေ့ထားတဲ့တောင်အာဖရိကကကြီးတယ်တွေအနေနဲ့လည်းမထွက်ခွာလာခင်ပိုးစစ်ဆေးမှုခံယူရမယ်လို့လည်းဒီကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်ကကြေညာထားပါတယ်တကယ်တော့အမေရိကန်နဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေမျိုးမှာဒီကာကွယ်ဆေးစထိုးနေခြင်းတောင်ကိုရီးယားမှာတော့ရှင်းနှစ်ပထမ၄လပိုင်းတည်းကြာမှထိုးဖို့ပြင်နေတာအတွက်အစိုးရဘော်ဝေဖန်မှုတွေမြင့်တက်လာနေပါတယ်ခင်ဗျ